မမုံဆိုခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးကြတာကတော့ရခိုင်ပြည်နယ်ခြေနေနဲ့ပတ်သက်ပါတယ်ရခိုင်ပြည်နယ်မှာအခုလောလောဆယ်တာအေးအေးနဲ့မြန်မာအစိုးရစစ်တပ်နဲ့တိုက်ပွဲတွေဟာတော်လေးပြင်းထန်လာတယ်ဒေသခံတွေစစ်ဘေးဒုက္ခတွေပေါ့စစ်ကြောင်းထွက်ပြေးရတဲ့သိပ်များလာတယ်တကယ်တမ်းစစ်ဆိုတာကတော့နိုင်ငံရေးပြဿနာမပြေလည်တဲ့အခါထပ်ပြီးတော့တိုက်ကြတယ်လို့ပြောကြပါတယ်သို့တော်လည်းပဲစစ်နဲ့ဖြစ်ရှင်းလို့လည်းပဲနိုင်ငံရေးပြဿနာဟာပြေလည်သွားတယ်လို့တစ်ခါမှမရှိခဲ့ဘူးပါဘူးအထူးသဖြင့်မြန်မာနိုင်ငံသမိုင်းမှာဆိုတော့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံရေးနဲ့ဖြည့်ရှင်းနိုင်တဲ့အလားအလာများဥပမာပုံစံစဉ်းစားမိပါလားကျွန်တော်ဒီကနေ့တောင်ဆွေးနွေးကြပါတယ
်လုံးလုံးပဲကျွန်တော်တို့တွေ့ရတဲ့ပြဿနာပါတယ်ဆိုတော့တိုင်းရင်းသားတွေခွေကြီးနဲ့ပတ်သက်တဲ့ပြဿနာပေါ့နော်ကျွန်တော်တို့ဘဝပြည့်ပြောင်းစုလို့ပြောတယ်ဒါမှတစ်လျှောက်လုံးတပြီးတောင်တစ်နှစ်ပဲကျေသုံးလာတယ်လို့တိုင်းရင်းသားတွေကဆွဆွဲတာရှိတယ်တဖက်ကလည်းပဲတိုင်းသားရင်းနဲ့ပတ်သက်ပြီးခွင့်ရဘာရသလဲလို့2008အချိန်ကဥပဒေမှာပြောရင်လေလောလောဆယ်မှာဘာမှမရသေးဘူးဆိုတာမျိုးရှိတယ်။အဲ့တော့တိုင်းရင်းသားရင်းမှာဖြစ်နေတဲ့ပြဿနာကဘာဖြစ်လဲဆိုတော့လက်နက်မရှိရင်လူရမဝင်ဘူးလက်နက်မရှိရင်ငါတို့ဖက်မလုပ်ဘူးလက်နက်မရှိရင်ငါတို့စကားထည့်ပြောဘူးလက်နက်မရှိရင်ငါတို့မဆွေးနွေးဘူးဆိုတဲ့အမြင်ကတိုင်းရင်းသားရင်းမှာလက်နက်ဆက်ဆိုင်ဝင်အဲ့တော့သူတို့အနေနဲ့လက်နဲ့ကြိုက်ပါကငါတို့ကိုဒန်းလူကြီးကိုစူးနေလိမ့်မယ်ဆိုတော့လက်နဲ့ကြိုက်ပြီးတော့တန်ငယ်ပြဿနာဖြည့်ရှင်းနိုင်တာမဖြည့်ရှင်းနိုင်တာဒါပြဿနာတစ်ခုပေါ့ဗျာ
โอเคကျွန်တော်တစ်ချက်မေ့ချင်ပါတယ်ဒီမှာကြားဖြတ်ပြီးတော့ဆိုတော့ဒီလိုလက်နဲ့ကြိုက်မှလူရစင်ကျင်ခံရတဲ့ဆိုတဲ့ကိစ္စဟာတိုင်းရင်းသားတွေရဲ့အထင်မြင်ချက်သက်သက်လား perception သက်သက်လား reality လားဆိုတာကိုကျွန်တော်သုံးသပ်သိချင်ပါတယ်တကယ်ပဲဘယ်လိုဖြစ်နေသလ
ဲအဲ့တော့လက်တွေ့ပါဗျာလက်တွေ့ပါလက်တွေ့မှာဆိုတော့ရခိုင်ကိ issue ပြောမယ်ဆိုရခိုင်မှာတိုင်းသားပါတီ PNP 2010မှာလည်းနိုင်တယ်2015မှာလည်းနိုင်တယ်ပြည်နယ်မှာလည်းအများစုရတယ်သို့တော့ပြည်နယ်အစိုးရတင်မြှောက်ခွင့်လည်းမရှိဘူးပြည်နယ်လွှတ်တော်ရေးချောက်ကလည်းဘာမှမရှိဘူးပြည်နယ်အစိုးရဆိုတာကိုလည်းဘူဝတိုက်ခတ်နေဒါပေမဲ့တိုက်ခတ်တဲ့ပြည်နယ်အစိုးရဒီပြည်နယ်ပဲဒီ budget ခွင့်မှာနည်းနည်းလေးပဲရတယ်ဒီလိုအနေထားအောက်မှာလက်တွေ့ဒီတရားဝင်ရွေးကောက်ပွဲနီလန်းနဲ့တွားရင်ဘာမှမရဘူးလို့အထူးသဖြင့်လူငယ်တွေကမြင်နေကြတယ်ပြဿနာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့တကယ်လည်းပဲမရဘူးဆိုတဲ့သဘောပေါ့
ဟုတ်ကဲ့တကယ်လည်းမရပါဘူးအဲ့တော့မရဘူးက
တချို့အဲ့ဒီဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့တချို့ကစောကတက်တယ်ပြည်နယ်တွေကဖွံ့ဖြိုးတိုးတက်မှုအရင်နေကွေးနောက်ကျပြီးတော့ဘာမှသူတို့ပြည်နယ်တွေလုပ်ပြတာမရှိဘူးဆိုတဲ့ခံစားချက်ကိုလည်းပဲပြောကြပါတယ်တချို့ကအဲ့ဒါကိုဘယ်လိုစောရတဲ့ဆိုပြည်နယ်တွေမကဘူးဒီလိုဆင်းရဲနှောင်မှုတက်တာကိုခံရတာတပြည်လုံးခံရတာပဲပြည်ထောင်စုတစ်ခုလုံးခံရတာပဲပြည်နယ်တစ်ခုရက်ကွက်ပြီးတော့စိတ်ဆိုးစရာမဟုတ်ဘူးလို့ပြောကြပါတယ်အဲ့ဒီကိစ္စကိုဘာပြောချင်ပါလဲ
အဲ့ဒါကတော့ဗျာအတွက်ဂျီဘူကပြောတာဖြစ်တယ်ဗျာလက်တွေ့ကျတော့အဲ့လိုမဟုတ်ဘူးဥမာဆိုတော့ပြည်နယ်တွေမှာဆင်းမှုနှိမ့်ကြတယ်ပြည်မဟိုဒန်းသူကြီးနှိမ့်ကြတယ်ဆိုရင်ဥမာဆိုတော့ရခိုင် issue တခုတည်းပြောမယ်ဆိုရင်ရခိုင်မှာဒီကျွန်တော်တို့အဖြစ်စင်ပြီးပေါ့နော် National Grid ရောက်တာ2015ရောက်တာ48ခုနှစ်လွတ်လပ်ရေးရပြီးရ2015မှာရောက်တာကျွန်တော်တို့ National Grid ရောက်နေတာပြည်မမှာအကြ ాయి ရောက်နေတာပါနောက်ပြီးတော့ကျွန်တော်တို့အစီအစဉ်ပြည်နယ်ကချင်းပထမရခိုင်ဒုတိယပါဘာတို့ကြွေရမှုတွေရှိပါတယ်ဒါကိုတွားပြီးတော့တန်းကြီးလို့မရဘူးလို့ထင်ပါတယ
်ဥပမာဆိုစောစောကထောက်ပြခဲ့တဲ့ဒီလက်နက်ကင်မှလူရသွင်းချင်းခံရတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ကိစ္စကိုကျွန်တော်အဖြေရှာကြဖို့ဆိုရင်စောစောကဒီကောက်ပွဲမှာနိုင်တော်လဲပဲအစူအဖွဲ့ခင်မရဘူးပြည်မအကြီးစိုးထားတဲ့စသဖြင့်ပါတယ်အခုဖွဲ့စည်းပုံပြင်ဆင်မယ်ဆိုတဲ့အထက်မှာအဲ့ကိစ္စဟာပြင်ဆင်နိုင်တဲ့အလားအလာရှိတယ်လို့လည်းတချို့ကပြောနေကြပါတယ်အဲ့ကိစ္စများပြင်ဆင်လိုက်ရင်ဆိုလိုတဲ့ဘာအီရွေးကောက်ခံရတဲ့ပြည်နယ်ရဲ့ချွတ်တော်ကူစလေတွေကသူတို့ဆန္ဒအတိုင်းအုပ်ချုပ်ရေးကိုစီမံခန့်ခွဲခြင်းရှိလာတဲ့ဆိုရင်အခြေအနေကောင်းလာတယ်လို့ထင်ပါလား
အဲအခုပြောနေတာပုံမှန်261ကိုပြောကြတာပေါ့ဗျာဒါပေမဲ့ပုံမှန်261တခုတည်းတော့ပြင်လို့မရဘူးတဲနေတော့မပြီးတော့ဘူးထင်ပါတယ်တိုင်းသားခွင့်ရေးကဒီလွတ်တော်ကနေပြီးတော့ဒီသူတို့အစိုးရဖွဲ့ခွင့်နေမဟုတ်ဘူးအဲ့အစိုးရရဲ့လုပ်ငန်းကဘာတွေရှိတယ်လဲဘတ်ဂျက်ဘာတွေရှိတယ်လဲဒါပြည်နယ်လွတ်တော်မှာဘယ်လောက်ထိအခုဒီပြဿနာရှိလဲဆိုနောက်ဆက်တဲ့ပြဿနာရင်အများကြီးပါတခုတည်းပြင်ုံနဲ့တော့မရနိုင်ပါဘူးအဲဒီပြင်ရင်တော့တစ်စုံလုံးပြင်ုံဖို့လိုအပ်ပါတယ်နောက်အခြေခံဥပဒေပြည်စည်းမှာကျွန်တော်အနေနဲ့ဇောင်းပေးဖို့လိုအပ်တာကတော့လက်ရှိအခြေမှာဒီတိုင်းမှာဒန်းတူကြီးကိုပိုင်အုပ်ချုပ်ရေးနဲ့ပတ်သက်တဲ့ပြဿနာကိုတော့ကျွန်တော်တို့ဇောင်းပေးပြီးပြင်မှပါလေကျွန်တော်တို့ဒီနေ့ပြည်တွင်းစစ်ပြဿနာကိုဖြေရှင်းနိုင်လိမ့်မယ်လို့ထင်ပါတယ်
ဒီဟာကိုဖြည့်ရှင်းနိုင်လို့အဲ့လိုနှစ်ဖက်အယူအဆတွေကိုညှိနှိုင်းမျိုးကသူတို့ချင်းချင်းတွဲဆုံဆွေးနွေးမှုနဲ့တန်းညှိလို့ရမှာပေါ့ခင်ဗျာဒီလိုတိုက်နေလို့ပဲဖြစ်မလဲအဲ့ဒီတော့ဒီတိုက်ပွဲတွေရက်ပြီးတော့အဲ့ဒီတွဲဆုံဆွေးနွေးပွဲဖြစ်လာနိုင်မဲ့ဆွေးနွေးပွဲကိုနှစ်ဖက်လုံးဂျိုင်းတူရောက်နိုင်မဲ့နည်းလမ်းကိုရှိပါလားခင်ဗျာ
လုံးလုံးပြန်မှာကတော့ဆွေးနွေးပွဲကိုဂျိုင်းတူရောက်နိုင်မှုကတော့အချောင်းဝင်စစ်ဆက်ပြီးပြီးဘူးကတော့အရေးပိုးရေးကြည့်တယ်ဗျာဘာလို့ဆိုတော့ဒီစနေမှာပါတဲ့ဘယ်အလုံးကတော့လောလောဆယ်ကိုမှုတူမှုထုတ်ကန်ထားတဲ့အချိန်မှာဆွေးနွေးရပွဲရောက်ဖို့တော့ခက်ခဲနေတယ်။အဲ့တော့ဂျောင်းဝင်စစ်ဆက်ညီနိုင်နေနိုင်တဲ့ဒီရှိမှလည်းဆွေးနွေးပွဲကိုများများဆန်းဆန်းရောက်မယ်လို့ထင်ပါတယ်။လက်ရှိအခြေအနေမှာလည်းပဲကုလသမဂ္ဂနဲ့ဒီအနောက်အုပ်စုပါဝင်ပတ်သက်မှုတွေရှိနေမဲ့သူတို့ရဲ့ဂျောင်းဝင်ကနိုင်တဲ့အခက်ခဲနဲ့ပတ်ပြီးအစိုးရနဲ့တမလို့ဘက်ကလက်ခံမှုအားနည်းနေ။အဲ့ဒါကြောင့်မလို့လောလောဆယ်မှာတော့ဒီလိုဂျောင်းဝင်နိုင်မှုကဦးအရေးပါနေတာကိုတွေ့ရပါတယ
်ဟုတ်ကဲ့တရုတ်ကဘာဖြစ်လို့အခုအချိန်ထိတစွန်းတစမပြောသေးဘူးလဲဆိုတာလည်းပဲစိတ်ဝင်စားဖို့သိကောင်းပါတယ်သူတို့ရဲ့အကျိုးစီးပွားနဲ့တိုက်ရိုက်ပတ်သက်နေတဲ့ရခိုင်ဒေသဟာအထူးသဖြင့်သူတို့စီးပွားရေးမဟာဗျူဟာစသဖြင့်အရေးကြီးတဲ့ဒေသလည်းဖြစ်နေတယ်နှစ်ဖက်လုံးကိုလည်းသူတို့ပြောနိုင်တဲ့အနေအထားလိုလူတိုင်းကသုံးသပ်ကြရဲ့ဇာနဲ့ဘာဖြစ်လို့တရုတ်ဟာအခုထိလက်နေနေရတယ်လဲလို့စဉ်းစားမိပါတယ်ဦးမောင်စိုး
နောက်ပတ်စလုံးကိုပြောနိုင်လောက်တယ်ဆိုတာကတော့တချို့ကလည်းတေးပြောရင်အားလုံးတော့နားဆောင်တာတော့မဟုတ်ဘူးထင်ပါတယ်။တက်ပဲဖြစ်ဖြစ်ဗာကြီးအစိုးရပဲဖြစ်အေးပဲဖြစ်ဖြစ်တော့တေးပြောပြတော့အားလုံးတော့နားမဆောင်နိုင်တော့ဘူးထင်ပါတယ်။အဲသူကတော့ဂျောင်းဝင်ညှိနှိုင်းတော့လည်းအဆင်မရှိပါနဲ့။နောက်တစ်ခုကတော့ရခိုင်ဘက်မှာဖြစ်နေတဲ့ကံတော့တေးလက်နှမ်းမိဘူးကတော့နည်းနည်းခဲရင်ပါလေ။အဲဒီရခိုင်ဘက်မှာချမ်းမှာရောက်သွားရင်တော့တခြားနိုင်ငံတွေရဲ့လက်နှမ်းမိနိုင်တဲ့အတိုင်းအစလည်းရှိမယ်လို့ထင်ပါတယ်။
အဘဇူရီများဖြစ်နိုင်မယ်ထင်ပါလေတကယ်လို့တရုတ်ကဂျောင်းဝင်စစ်ဆေးနိုင်တော့လည်းပဲအတင်းဆွဲခေါ်လို့တော့မရဘူးပေါ့လေစပြီးတော့သူတို့က initiative လို့ကမျိုးထင်တာပဲကျွန်တော်ကတော့ဒါပေမဲ့တခြားလူတွေလည်းဆိုရင်ဘသူ့ကိုများစဉ်းစားမိပါလိမ့်မယ်ဆို
ကျွန်တော်တော့အိန္ဒိယကိုစဉ်းစားမိပါတယ်ခင်ဗျအိန္ဒိယအနေနဲ့လည်းရှေ့လျှောက်တော့နွားညင်းညင်းရေးမှာတော့အိန္ဒိယနဲ့ဂျပန်ပါဝင်လာနိုင်မှုကိုတော့ကျွန်တော်စောင့်ကြည့်ဖို့လိုအပ်မယ်လို့ထင်ပါ
ဆိုတော့ကျွန်တော်ဒီညမေးချင်တာတရုတ်ကြိုက်ပါမလားသူတို့ကပြောခဲ့တဲ့အနောက်နိုင်ငံတွေရဲ့အခန့်ကဏ္ဍကတော့တရုတ်ကပေါ်ပေါ်ထင်ထင်ပဲပြောထားတာတွေ့ရပါတယ်။အရှင်းမြောက်ဒေသကိုဆိုရင်အမေရိကန်သံမတ်သွားတာတော့မကြိုက်ဘူးဆိုပြီးတော့တရုတ်ကပုံမှန်လင်းလင်းပြောတာမျိုးတောင်ကြားခဲ့ရပါတယ်။ဆိုတော့အိန္ဒိယတို့ဂျပန်တို့ကြတော့တရုတ်ကလက်ခံနိုင်မယ်ထင်ပါလား
။အဲ့ဒါကတရုတ်ကလက်ခံတယ်လက်မခံတယ်နဲ့မဆိုင်ဘူးကြာ။ကျွန်တော်တို့ဥမာဆိုတော့တရုတ်ကဟိုကနာဆရာတော်ကလို့ကအမေရိကန်သံမတ်ကိုနှက်ဆက်သွားတာမကြိုက်ဘူးပါကြာ။ဒါတရုတ်ရဲ့သဘောတော့ပါ။တကယ်တော့ဝင်လို့မရအဲ့ဒါကြောင့်မဟုတ်ဘူးကြာ။အာဒီအတောင်းနဲ့ကုလသမဂ္ဂကဂျောင်းဝင်လို့မရတာတရုတ်ကကန့်ကွက်နေလို့မဟုတ်ပါဘူးဒီဘင်္ဂလားဒေ့ရှ်မွတ်စလင်ပြည်ထနာကြောင့်မှာဒီခိုင်ညီညွတ်ရဲ့မွတ်စလင်ပြည်ထနာမှာကုလသမဂ္ဂနဲ့နောက်ကရက်တည်မှုကြောင့်ဝင်လို့မရတာပါတရုတ်ရဲ့ရက်တည်မှုကြောင့်လို့တော့ကျွန်တော်မထင်ပါဘူးခင်ဗျာ
နောက်တစ်ခုကကျွန်တော်ပြန်ပြီးတော့တောက်ချင်တာကတော့အဲလက်နက်ကင်နဲ့ဆိုတဲ့ကိစ္စမြန်မာနိုင်ငံရဲ့နိုင်ငံရေးဆွေးနွေးပွဲမှာနိုင်ငံတကာမှလည်းဖြစ်ကောင်းဖြစ်မှာပါဆွေးနွေးပွဲခေါ်ရဆိုရအအပေါ်စီးကနေပြီးတော့ဆွေးနွေးကျင်တယ်ဆိုတော့ mentality ပေါ့လေအဲ့လို attitude အဲ့လိုသဘောထားမျိုးလေးစီရတဲ့ထင်ပါတယ်စီရင်အားနဲ့အပေါ်စီးကတန်နေမှသာလျှင်ဆွေးနွေးပွဲမှာဈေးစင်ရင်ငါတို့တာမယ်ဆိုတော့အယူဆများရှိနေရသလားဆိုတာလည်းစဉ်းစားမိပါတယ်ဥမုံဆိုပဲလို
့ဟုတ်ကဲ့ရှိတယ်ခင်ဗျအဲ့ဒါကတော့ကျွန်တော်တို့လက်ရှိဆွေးနွေးပွဲမှာတော့အဲ့ဒီပြဿနာကြောင့်ငွေငွေစီးနွေးကိုမရောက်တဲ့ပြဿနာဖြစ်နေတာ။ PNCA ပဲထိုးထိုးဘာလို့လဲထိုးထိုးကျွန်တော်တို့ကိုယ့်ဘက်ကအသာစီးယူမယ်ဆိုတဲ့အယူဆကစီးစီးမမရှိနေတဲ့အတွက်ကြောင့်မလို့ဒီနေ့ဒီနေ့အထိကျွန်တော်တို့ကငွေငွေစီးနွေးကိုမရောက်တာဖြစ်ပါတယ်။ဒါမှမဟုတ်ဗမာပြည်နိုင်ငံကြီးလက်နက်ကိုင်ဖွဲ့စည်းတွေပဲဖြစ်ဖြစ်အစိုးရဖြစ်တက်မလို့ဖြစ်ဖြစ်အားလုံးကတစ်ခုမဟုတ်တစ်ခုအကျက်တဲနဲ့ရင်ဆိုင်နေရတဲ့အနေအထားမျိုးဖြစ်တဲ့အတွက်ကြောင့်မလို့တော့ကျွန်တော်တို့ကဆွေးနွေးဖြစ်ရှင်နဲ့လမ်းတော့မလွဲမသွေလျှော့လင့်နေလို့ထင်ပါတယ
်။ဟုတ်ကဲ့ဆိုတော့ကျွန်တော်တို့အဲဆွေးနွေးဖြစ်ရှင်မဲ့လမ်းကိုကျွန်တော်တို့ပြန်ပြီးတော့တောက်ရရင်တင်းနှစ်သုံးဆက်ပြင်ဘာပြီးရင်ဘာလုပ်သင့်တယ်ဆိုတော့ကျွန်တော်စဉ်းစားကြအောင်ပါခင်ဗျာ။ပထမအဆုံးလုပ်သင့်တာကပေါ်စည်းကနေပြီးတော့ဈေးစစ်နိုင်မှဆွေးနွေးမယ်ဆိုတော့စိတ်ဓာတ်ကိုအရင်ပြင်ဖို့လိုသလားသူတို့မဟုတ်ဈေးဝင်စစ်ဆက်မဲ့လူတွေကလွန်ပြန်ဟိုဘက်ဒီဘက်သွားပြီးညှိနှိုင်းပြဖို့လိုသလားစသဖြင့်နည်းနည်းစဉ်းစားကြည့်ရအောင်ခင်ဗျာ
။ကျွန်တော်အမြင်ကတော့လုံးလုံးစေမှာလက်နက်ကင်တပ်ွဲကိုရက်ပြီးဆွေးနွေးပွဲကိုသွားဖို့အရေးကြီးပါတယ်။လက်နက်ကင်တပ်ွဲကိုရက်ပြီးတော့ဆွေးနွေးပွဲကိုသွားမယ်ဆိုလို့ရှိလို့ရှိရင်လုံးလုံးစေရှိနေတဲ့အခြေအနေအတိမတ်ပြုပြီးအဲ့ဒီအတိမတ်ပြုနေတဲ့အချိန်မှာအကုန်လုံးပြည့်ရလိုက်ဖို့ပဲ။အဲ့ဒါပြီးရင်နိုင်ငံရေးဆွေးနွေးပွဲကိုရှင်းရှင်းလင်းလင်းကျွန်တော်တို့ကဘာဆိုတာဆက်သွားမယ်ဆိုကျွန်တော်တို့ကညှိနှိုင်းလို့ရနိုင်တဲ့အခြေအနေရှိပါတယ်။ နိုင်ငံရေးဆွေးနွေးပွဲကိုမရောက်ရင်ဘာမှဆွေးနွေးလို့မရဘူးဘာမှဖြစ်ချင်းလို့မရဘူးဖြစ်နေမှာလေ
ဟုတ်ကဲ့ခက်တာအခုတက်မတော်ဘက်ကသူတို့တစ်ဖက်သက်အပြည့်အစုံရေးလေးလာလားလေးလာခွဲလားကြီးညာတာတော့မှပဲဒါစနတ်သမီးတရုံလုံးကြားနေရအောင်ဖြစ်နေပါတယ်ဆိုတော့လက်တွေ့ဖြစ်လာဖို့ကတော့ဘလောက်နှိစက်မဲ့ထင်ပါလိုက်တစ်နှစ်နှစ်နှစ်သတ်သဖြင့်ကလာတူမဲ့ဖြစ်လာနိုင်ပါသလားဘာကြောင့်လဲဆိုတော့ဒီတိုက်ပွဲတွေကအတွန်းစီလာလေးပြည်သူလူထုနစ်နာလေးတိုင်းပြည်အတွက်အဆိုးဘက်ကိုဥရီသွားလေလို့ပဲကျွန်တော်စဉ်းစားမိပါတယ
်ကျွန်တော်ကတော့တရုတ်ကိုစဉ်းစားကြည့်နေတယ်ဗျာနော်ဆရာတို့လည်းသိနေတာပဲတရုတ်ကအိုယိုဝါနဲ့စီဝါရဲ့အကျိုးစီဝါရဲ့ဘာမှအများကြီးရှိနေတာတရုတ်ကအခုဂျောင်းဝင်နေတဲ့နေရာမှာဆရာကပြောသလိုဘာကြောင့်မတွန်းတွန်းတိုက်တိုက်မပြောကြလဲဆိုတဲ့မေးခွန်းကိုကျွန်တော်လည်းမေးနေတာပဲဒါနဲ့ तू အချင်းတစ်ခုကြာလာတဲ့အချိန်မှာသူ့ရဲ့စီဝါရေးအကျိုးစီးပွားရေးအကောင့်တွေပေါ်ပြင်းတဲ့အခါမှာရောသူ့လိုချင်တဲ့ပုံစံသွင်းမလာနိုင်ဘူးလားတွန်းတွန်းတိုက်တိုက်လုပ်မလာနိုင်ဘူးလားဆိုတာလည်းကျွန်တော်စဉ်းစားနေပါတယ်